ထိုင်းနိုင်ငံမှာအစိုးရကအရေးပေါ်ကြေညာချက်ကိုအဲ့ဒီလိုနောက်ထပ်သက်တမ်း3လတိုးလိုက်ပြီးတဲ့နောက်မှာပဲအစိုးရက policy တွေကိုဝေဖန်ရေးသားနေတဲ့ internet website ပေါင်းယာနဲ့ချီအပါအဝင်သတင်းစာတိုက်တွေအတန်းလင့်ဌာနတွေကိုပိတ်ပစ်လိုက်ပါတယ်ဒီအပေါ်မှာသတင်းလွတ်လပ်ခွင့်ဆောင်ရွက်နေကြတဲ့အဖွဲ့တွေကစိုးရိမ်နေကြပါတယ်ထိုင်းနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာဒီတော့တွင်မှာတစ်ချိန်ကအတူယူစရာကောင်းအောင်ပွင့်လင်းခဲ့ပေမဲ့အခုတော့ဒီလိုအခြေအနေမဟုတ်တော့ဘူးလို့ Nessie မချာသတင်းတောင်များအဖွဲ့ကအရှာဆိုင်ရာညွှန်ကြားမှုကပြောပါရယ်အစိုးရကိုဝေဖန်သူတွေရဲ့သဘောထားအမြင်တွေကိုလူသိရှင်ကြားမဖြစ်အောင်အခုလိုသတင်းဌာနတွေကိုအစိုးရကနိုင်ငံရေးနီးသုံးပိတ်ပစ်လိုက်တာလို့တချို့ကလည်းဝေဖန်ကြပါရယ်မေလကလူပေါင်း90လောက်တည်ဆုံးခဲ့ရတဲ့အကြမ်းဖက်မှုမျိုးတွေထပ်မဖြစ်အောင်အစိုးရအပေါ်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေကိုတားဆီးဖို့လိုအပ်တယ်လို့အစိုးရကပြောပါရယ်ရေးပေါ်အခြေအနေကြေညာချက်ကိုဖယ်ရှားလိုက်တာနဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်မှုတွေကိုလည်းဖယ်ရှားပေးမှာဖြစ်ပါတယ်လို့အစိုးရကအလေးထားပြီးပြောကြားခဲ့ပါရယ်